အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာဒီနေ့မနေ့အစောပိုင်းကတနက်သမားတွေကချောင်းချောင်းတိုက်ခိုက်ခဲ့တာကြောင့်အာဖဂန်တရားရုံးချုပ်ကအမျိုးသမီးတရားသူကြီးနှစ်ယောက်သေဆုံးသွားတယ်လို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။တရားသူကြီးတွေဟာတရားရုံးကကားနဲ့ရုံးကိုသွားနေတော့မှတိုက်ခိုက်ခံရတာဖြစ်တယ်လို့အာဖဂန်တရားရုံးချုပ်ပြောခွင့်ရအမတ်ကာဝင်းကပြောပါတယ်။ဒါပြင်တတိယတရားသူကြီးတစ်ယောက်နဲ့ရေမောင်းနဲ့ဒဏ်ရာရသွားတယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အခုချိန်ကြီးတော့ဘသူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောဆိုခြင်းမရှိသေးသလိုတာလီဘန်အဖွဲ့ကလည်းဒီတိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်မှုမရှိဘူးလို့တာလီဘန်အဖွဲ့ပြောခွင့်ရကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအစိုးရနဲ့တာလီဘန်အဖွဲ့တွေကြားညီညာရေးဆွေးနွေးမှုတွေဆက်လုပ်နေပေမဲ့လည်းမကြသေးခင်လပိုင်းတွေအတွင်းနိုင်ငံတော်အကြမ်းဖက်မှုတွေတိုးလာနေတာဖြစ်ပါတယ်။သူတို့ပြင်ကပိုးမျိုးမှဆိုရင်ထင်ရှားတဲ့ပုံကိုယ်တွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်တာတွေဖြစ်လာနေတာကြောင့်ဆိုရင်မှုတွေလည်းတိုးလာနေပါတယ်။အခုနောက်ဆုံးတိုက်ခိုက်မှုဖြစ်ပွားခဲ့တာဟာအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကအာဖဂန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်အင်အားကို 2,500 အထိရှော့ချလိုက်တယ်လို့ကြေညာပြီးနေ့ရက်အကြာမှာဖြစ်ပွားခဲ့တာပါ။ဒါဟာဆယ်စုနှစ်နှစ်ခုအတွင်းမှာအာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်အင်အားဟာအနည်းဆုံးဖြစ်ပါတယ်။2019 February လတုန်းကလည်းအာဖဂန်တရားရုံးချုပ်ကိုပြစ်မှတ်ထားပြီးအသေးခံဘုံခွဲတိုက်ခိုက်ခဲ့တာကြောင့်လူ20သေဆုံးပြီးတော့41ယောက်တဟရခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းမှာတော့အာဖဂန်နိုင်ငံမှာနိုင်ငံရေးသမားတွေ၊သတင်းတောက်တွေ၊တက်ကြွလှုပ်ရှားသူတွေ၊ဆရာဝန်တွေ၊အစိုးရရှိနေတွေပါဝင်ထင်ရှားတဲ့သူအများပြားကိုပြစ်မှတ်ထားပြီးတော့နေပိုင်းမှာပဲလှုပ်ကြံသွက်ဖြတ်တာတွေဖြစ်လာနေပါတယ်ခင်ဗျာ။